ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်လေးလို့ကျွန်တော်တို့ကာရာတွေလို့ရွတ်ခဲ့ကြပါတယ်ဒါပေမဲ့ဘလောက်ဂရုစိုက်တယ်လဲဆိုတာတော့အာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကျွန်တော်ကလေးတငယ်တွေနဲ့ပတ်သက်လို့အမိခိုကင်းသောကလေးများအပြီးမှာတတ်သိရှိသောကလေးများဆိုတာကိုတင်ပြဆွေးနွေးကြပါတယ်တကယ်တော့ကလေးတွေသာမကပါဘူးမိဘတွေကိုပါတိုက်တွန်းပြောချင်တာတွေပါပါလိမ့်မယ်တခုသောစိတ်ယုံကိုချော်လဲပြီးတော့မေးကွဲလာတဲ့ကလေးတယောက်ရောက်လာပါတယ်အဲ့ဒီကလေးကသူများအိမ်မှာသွားစော်တာဆိုတော့အင်ရှင်တွေကလည်းအားတော့အားနာနေပေါ့ကာဇကန်ရှင်မိဘတွေလိုက်လာတဲ့အခါမှာတော့ဘသူ့ကိုမှမညူဆူပါဘူးဒါဟာဖြစ်တတ်တဲ့သဘောပဲရှိတယ်လို့ပြောပြီးတော့နောက်တစ်ခါတွဲပြီးမစော့အောင်မှာကိုပူပန်နေတဲ့ကလေးတွေကိုအေးအနာကျက်သွားရင်ပြန်စော့ကြဖို့လို့ပဲနှစ်သိမ့်ပါတယ်အဲ့ဒီဆေးရုံမှာရောင်စုံစတစ်ကာတွေမျိုးစုံရှိတယ်အယုတ်တွေမျိုးစုံထားရတယ်ကလေးတွေကိုတိုက်တာယူစော့ဆိုပြီးခွင့်ပြုထားတာပါတကယ်အယုတ်ဆိုင်ရင်တခုလို့ပေါ့အဲ့ဒီအချိန်မှာကလေးတယောက်ကလာပြီးတော့အခုမေးရိုးကွဲနေတဲ့ကလေးကိုလာအားပေးပါတယ်သူကြည့်တော့သူ့ဒဏ်ရာကပိုရောင်ကြီးနေတာတွေ့ရပါတယ်။သူကအရင်ဘက်ကအခုလိုပဲဖြစ်ပြီးတော့စေကုသခံထားရင်းနဲ့နောက်တစ်ချိန်လာတဲ့ကလေးပေါ့။သူကအားပေးရုံမကဘူး။စေယုံကဝန်ထမ်းတွေကိုပါပြောပါသေးတယ်။ရေခဲကြောင်ကျွေးလိုက်လေလို့ပြောပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီစေယုံကကလေးတွေအတွက်ဆိုရင်ရေခဲကြောင်ကအစခမဲ့ကျွေးတဲ့စေယုံမျိုးပါ။အဲ့ဒီမှာစေယုံကကလေးကိုပုံမှန်ကုသတာထက်ပိုတာကတော့သူနှစ်သက်ရာအယုတ်တွေကိုရွေးခိုင်းပြီးတော့အဲ့ဒီအယုတ်မှာကလေးလိုပဲတူညီတဲ့ဒဏ်ရာတစ်ခုကိုဖန်တီးပေးပါတယ်။ပြောရမယ်ဆိုရင်ကလေးကလက်မှာလက်ကျိုးတယ်ဆိုရင်အယုတ်ကလေးကိုလည်းလက်ကိုပတ်တီးစီးပေးလိုက်တာပေါ့။ပြီးတော့ဆေးကုနေတဲ့တစ်ချိန်လုံးမှာကလေးကိုအားပေးပုံကဟာတဲ့တတ်တိရှိပါလားမငိုဘူးဟာမအော်ဘူးဟာသူများတွေဆိုရင်အော်နေပြီ။မင်းကတော့တတ်တိရှင်ပဲလို့ပြောပြီးပြောယုံနေတာမကဘူး။သူကစုလက်မှတ်တစ်ခုကရေးပေးလိုက်ပါတယ်။ဒီကလေးနာမည်ဘယ်သူဟာဖြစ်ရင်အမတန်တတ်တိရှိတဲ့ကလေးပါ။ဒီလောက်ဆေးရုံမှာချုပ်ရတာတော့မှမငိုဘူးဆိုပြီးတော့ရေးပစ်လိုက်ပါတယ်အဲ့ဒီတော့ကလေးဟာသူရခဲ့တဲ့တရားပေါ်ဝမ်းနေနေမယ့်အစားကျောင်းမှာငါတတ္တိရှင်စုရပြီဆိုပြီးတော့လိုက်ပြတာမျိုးတွေ့ရပါတယ်တကယ်တော့သူတို့စီမှာကလေးမျိုးရဲ့ပညာရေးစနစ်မှာကအဆင့်1 2 3ဆိုတာမျိုးမရှိတဲ့အခါခွဲခြားဆက်ဆံမှုကင်းအောင်သူတို့ပို့ပြီးတော့ဂရုစိုက်ကြပါတယ်သူတို့မှာကျဲပွင့်လေးတွေပေးတဲ့စနစ်တော့ရှိပါတယ်အထူးသဖြင့်လက်ရေးလှတို့တပ်ပုံတို့ဆိုရင်ကျဲတပွင့်ရမယ်ရင်ပင်ကူညီတတ်ရင်ကျဲတပွင့်ရမယ်အများနဲ့စုပေါင်းလုံးဆောင်တတ်ရင်ကျဲတပွင့်ရမယ်စသဖြင့်ပေါ့ကလေးနည်းနည်းကြည်လာလို့အောက်ကငယ်တဲ့ကလေးတွေကိုထိန်းချောင်းပေးရင်လေသူကကျဲတပွင့်ရအောင်မယ်အဲ့တော့ကလေးတွေကစာကျက်ကနန်းတွက်ဆိုတာလောက်နဲ့မကပဲနဲ့သူ့ရဲ့ထူးခြားတဲ့အားသာတဲ့အချက်တွေကကလေးတွေကိုအတိမတ်ပြုတ်ပေးခံရတာဖြစ်လာပါတယ်ဒါကြောင့်ကလေးတွေကကျဲပွင့်များများရဖို့အတွက်ဘက်ဆုံထူးချွန်အောင်အားကောင်းအောင်ကိုယ်တိုင်ကျင့်ကြံကြတော့တာပါပဲเจ้าหนี่ก็ตีนไปไล่แต่สนิทတွင်มาไอ้คลีတွေជីပင်းလာတဲ့အခါโลกကိုယဉ်ဆိုင်မှုပါตีนไปไล่တာပါဆိုလိုတာကတော့အရာရာကိုအလွတ်ကျက်တာမျိုးမဟုတ်ပဲနဲ့ပိုင်းခြားဝေဖန်တတ်တာမျိုးတတ္တိကောင်းအောင်ဉာဏ်ပညာကောင်းအောင်လဲဘယ်ပေါင်းဆောင်အောင်ကျင့်ပေးပါတယ်အဲ့ဒီတော့တခါကနိုင်ငံသားအတိုင်းပြည်တစ်ခုမှာအလုတ်သွားလုတ်ကြတဲ့နိုင်ငံပေါင်းများစွာကလူငယ်တွေပြဿနာတစ်ခုနဲ့ကြုံပါတယ်နိုင်ငံပေါင်းများစွာကလို့ဆိုရမှာအခြေခံပညာရေးစနစ်ချင်းမတူခဲ့ကြတဲ့အခါမှာအလုရှင်ကအဲ့ဒီလူငယ်တွေကိုကျိမ်းမောင်းစူပူတာအတူတူခံရတဲ့အချိန်မှာအဲ့ဒီလူငယ်တွေဟာလည်းတကယ်တော့ဉာဏ်ပညာနဲ့အသက်မွေးသူတွေတမေးဝမ်းကြောင်းတက္ကသိုလ်တွေကဘွဲရခဲ့တဲ့သူချင်းအတူတူပါအလုရှင်ရဲ့စူပူကျိမ်းမောင်းမှုကိုနားထောင်ရင်းနဲ့အဲ့ဒီလူငယ်တယောက်ဟာသူ့မှန်တယ်ဆိုတာသိတယ်အလုရှင်မှားနေတယ်ဆိုတာသိတယ်ဒါပေမဲ့သူပြန်မပြောနိုင်ဘူးဖြစ်နေတယ်အဲ့ဒီမှာသူ့လိုပဲတခြားတန်းကြီးကလာအလုပ်လုပ်တဲ့လူငယ်ကတော့အချက်အလက်နဲ့ပြန်ပြီးတော့ခုခံချေပတာကိုသူနားထောင်နေရပါတယ်။သူ့စိတ်ထဲမှာတော့တစ်ချိန်လုံးဘလို့ဖြစ်တယ်လဲဆိုတော့သူပြောတာတွေမှန်လိုက်တာငါသာသူ့လိုမပြောတတ်တာငါတော့ဘာလို့မပြောတတ်ပါလဲဒီလိုတွေးမိပါတယ်။နောက်တော့သူကစဉ်းစားပါတယ်တဲ့။ငါတစ်သက်လုံးတင်လာခဲ့တဲ့ပညာရေးစနစ်ဟာအလွတ်ကျက်တာပဲရှိတာကိုတတ်တိရှိရှိတုံ့ပြန်ဖို့အရာရာကိုရင်ဆိုင်ရဲဖို့ဉာဏ်ကိုလွှာပြီးတော့သုံးတတ်ဖို့အဲ့ဒီပညာမျိုးတွေသင်ပေးခဲ့ရင်ကောင်းပါပဲအခုတော့နိုင်ငံသားတွေကလာလာချင်းတူတူတခြားနိုင်ငံကလူငယ်ကသူ့ထက်သွက်လက်စွာအချက်လက်ကြကြတုံ့ပြန်သွားတာတွေ့တော့တိုင်းသမားစကားနဲ့ပြောရမယ်ဆိုရင်
တိုင်းသမားကောင်းဖြစ်ဖို့ဆိုရင်ကိုယ်ခံအားလည်းကောင်းရမယ်အတွင်အားကောင်းရမယ်တက်ွက်တွေလည်းသိရမှာပါလားလို့တွေးမိပါတော့တယ်တဲ့ကျွန်တော်တို့ကလေးတွေတတ်တိရှိတဲ့ကလေးများကိုယ်ခံအားကောင်းတဲ့တိုင်းသမားများဖြစ်ကြပါစေ။